ညနေခင်းမှာသောတာရှင်များရှင် VOA American တန်ရဲ့2019ခုနှစ်ဇန်နဝါရီလ10ရက်ကြာတာပြင်းညနေခင်း VOA မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညနေခင်းအစီအစဉ်တွေကိုကျွန်မများသတင်းအောင်ကတာဝန်ယူတင်ဆက်ပေးပါမယ
်ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့ဗန္ဓာရီ3စီးနဲ့ပတ်သက်လို့တိုက်ခတ်ဒီမိုကရက်ပါတီကလွတ်တော်ခေါင်းဆောင်တွေနဲ့ဆွေးနွေးမှုတွေမပြေမလည်ဖြစ်ပြီးတဲ့နောက်သမ္မတထရန့်မက္ကဆီကိုနိုင်ငံနယ်စပ်ကိုဒီနေ့တွားဖို့စီစဉ်ထားပါတယ်။ရခိုင်ပြည်နယ်မှာလက်နက်ကန်ပိကတ်တွေကြီးထွားလာနေတဲ့အပေါ်စိုးရိမ်ကြောင်းနဲ့အ мян ဆုံးရပ်တန့်မှုဥရောပတောင်က EU ကဒီနေ့ပဲတိုက်တွန်းပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမျက်မှွန်နဲ့အတူကြီးညာပေးမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနားဆင်ရမှာကတော့စီအေးတင်းမာနေစေဖြစ်တဲ့ရခိုင်ပြည်နယ်ဘက်မှာဒီကနေ့မနေ့မှလည်းရသေးတောင်မြို့နယ်အဆက်မှာမြမတက်မတော်နဲ့ရခိုင်လက်နက်ကင်တပ်ဖွဲ့အေအေတို့အကြတိုက်ပွဲတွေဖြစ်ပွားနေတဲ့အကြောင်း
ပေါ်လာရင်ဆယ်မိနစ်လောက်ကကျွန်တော်တို့ဒီကိစ္စပေါ်ကိုထွက်လာတော့ဒီပဲ့တော်မျိုးနဲ့သေးတူရွာနာမှာတိုက်ပွဲရတယ်တနက်ကနေကြာတော့လက်နက်ကြီးတွေပိုက်တယ်တင်းငါရှို့တိုးပြီးတော့မတော
်တင်ကဟကန်လဲရက်ခိတအဖွဲ့ဥက္ကဋ္ဌကိုအန်သားကြီးပြောသွားတာပါအပြည့်စုံကိုနောက်ပိုင်းမှနားဆင်ရပါမယ်ဒီသတင်းနဲ့ဒူနာဆင်ရမယ့်သတင်းလွှာရီမှာတော့ရခိုင်ဒေသကဆစ်ဆောင်ဒုက္ခသည်တွေကြုံတွေ့နေရတဲ့အခက်အခဲအခြေအနေအရရအကြောင်းအမေရိကန်နဲ့မက္ကဆီကိုနယ်စပ်မှာတိုင်းတိဆောက်ရေးသမ္မတထရမ့်တောင်းဆိုမှုနဲ့ပတ်သက်ပြီးသမ္မတနဲ့အတိုက်ခံဒီမိုကရက်တွေကြားပြည်လည်မှုမရသေးတဲ့အကြောင်းစတဲ့သတင်းလွှာတွေကိုတင်ဆက်ပေးသွားဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ကပြောပြပေးပါအောင်ရှင်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ဗန္ဓာရီ3စီးနဲ့ပတ်သက်လို့သဘောထားကွဲလွဲနေတာတွေကိုအတိုက်ခံဒီမိုကရက်ပါတီကလွှတ်တော်ခေါင်းဆောင်တွေနဲ့နောက်ထပ်တွဲဆုံဆွေးနွေးမှုတွေမပြေမလည်ဖြစ်ခဲ့ပြီးနောက်ဒီနေ့မှာတော့မက္ကဆီကိုနိုင်ငံနယ်စပ်ကိုတွားရောက်ဖို့စီစဉ်ထားပါတယ်။မနေ့ကဒီမိုကရက်ခေါင်းဆောင်တွေနဲ့တွဲဆုံရမှာတော့အချိန်ဖြည့်အောင်တသက်သာဖြစ်တဲ့အကြောင်းသမ္မတထရန့်ကပြောဆိုခဲ့တယ်လို့ထက်လွှတ်တော်ဒီမိုကရက်လူနည်းစုခေါင်းဆောင်ချက်ရှူမာကတော့သမ္မတရဲ့အပြုအမူဟာစိတ်တူစိတ်ကောက်တတ်သူတူဖြစ်နေပြောဆိုခဲ့တာပါ။တက်ကဆက်ပြည်နယ်မက်ကလန်မြို့ကိုဒီနေ့သမ္မတထရန့်တွားမဲ့စီစဉ်မှာတော့နယ်စပ်လုံခြုံရေးခြေနေကိုကဲကတ်မှာဖြစ်တယ်လို့နယ်စပ်လုံခြုံရေးစခန်းနေနဲ့ Rio Grande မြို့ကြောင်တစ်လျှောက်ကနေဆက်ကိုလည်းတော်ရောက်ကြည့်ရှုဖို့စီစဉ်ထားပါတယ်။အမေရိကန်အကောက်ခွန်နဲ့နေဆက်လူညွေးဌာနရဲ့ကိန်းဂဏန်းချက်လက်တွေရ Rio Grande မြဝန်ဒေသဟာမကြာခင်ရဲ့နှစ်တွေအတွင်းနိုင်ငံနှွင်းကိုတရားမဝင်နေဆက်ဖြတ်ကျော်ဝင်ရောက်သူတွေကိုအများဆုံးဖမ်းဆီးမိတဲ့နယ်မြေလည်းဖြစ်ပါတယ်။2019ခုနှစ်တည်းမှာတော့ဖမ်းဆီးမိခဲ့တဲ့တရားမဝင်ဝင်ရောက်လာသူစုစုပေါင်းရဲ့44ရာခိုင်နှုန်းထိရှိခဲ့တာပါ။သမ္မတကနေဆက်မှာဒေါ်လာ5ဘီလီယံကျော်အကုန်ကျခံပြီးတတိုင်းကာမဲ့အစီအစဉ်နဲ့လူမှုကြီးကြပ်ရေးဆိုင်ရာမူဝါဒတွေကိုစန့်ကျင်ရတဲ့ Texas ပြည်နယ်ကလူခွင့်ရေးလှုပ်ရှားသူအဖွဲ့တွေကတော့သမ္မတရောက်လာမဲ့မက္ကလန်လေးစိတ်မှာဆန္ဒပြဖို့လည်းစီစဉ်ထားကြပါတယ်။
2016 American သမ္မတရွေးကောက်ပွဲကိုရုရှားဝင်နှောက်ယှက်ခဲ့မှုရှိမရှိစုံစမ်းမှုကိုကြီးကြပ်တဲ့ဒုတိယရှေ့နေချုပ် Rod Rosenstein ယာတုကနေနှုတ်ထွက်ဖို့ပြင်ဆင်နေပါတယ်။ရှေ့နေချုပ်တာဝန်ထမ်းဆောင်ပြီဆိုရင်တော့ဒုတိယရှေ့နေချုပ် Rosenstein ယာတုကနေနှုတ်ထွက်မှာဖြစ်ပါတယ်။ရွေးကောက်ပွဲတုန်းက Donald Trump အနိုင်ရအောင်လို့ Trump စီးယုံလှုပ်ရှားသူတွေရုရှားနဲ့ပူးပေါင်းကြံစည်ခဲ့ခြင်းရှိမရှိစုံစမ်းမှုကို FBI အကြီးအကဲဟောင်း Robert Mueller ကဦးဆောင်စုံစမ်းဖို့တာဝန်ပေးခဲ့တဲ့ဒုတိယရှေ့နေချုပ် Rosenstein အပေါ်သမ္မတ Trump ကမကြခဏဆိုသလိုတိုက်ခိုက်ပြောဆိုလေးရှိပါတယ်။ဒီ Rosenstein အပါဝင်သမ္မတမကျေနပ်ဖူးလို့ယူဆရသူတော်တော်များများအချင်းခံနေရောက်နေတယ်လို့လှုပ်ထားတဲ့ဓာတ်ပုံကိုသမ္မတက Twitter ပေါ်မှာတင်ခဲ့တဲ့အထိတိုက်ခိုက်ခဲ့ပေမဲ့ဒုရှိနေချုပ်ကတော့ယာတုကနေဖယ်ရှားခြင်းမရှိပါဘူး။ရုရှားပတ်သက်မှုရှိမရှိစုံစမ်းမှုမှာဝင်မပါဘဲဘေးဖယ်နေခဲ့တဲ့အရင်ရှိနေချုပ် Jeff Sessions ကိုတော့သမ္မတကယာတုကနေဖယ်ရှားခဲ့တာပါ။ရှိနေချုပ်တဲ့အဖြစ်သမ္မတရွေးချယ်ထားတဲ့ဝီလျံဘားကိုအထက်လွှတ်တော်ကအတည်ပြုပြီးသွားရင်တော့သူယာတုကနေပြီးတော့နှုတ်ထွက်တော့မယ်လို့မစ္စတာရိုဇန်စတိုင်းအင်ဂျူရောကိုပြောထားပြီးလို့သတင်းတွေထွက်ပေါ်နေတာဖြစ်ပါတယ်။တရားရေးဌာနရဲ့ဒုတိယရှေ့နေချုပ်တာဝန်ကို2018ခုနှစ်မှာတာဝန်ယူခဲ့တဲ့ရော့ရိုဇန်စတိုင်းဟာအစိုးရရှေ့နေအဖြစ်နဲ့တောက်လျှောက်တာဝန်ထမ်းဆောင်လာခဲ့သူဖြစ်ပါတယ်။
အီဝန်ပေါ်ဖီယာရီတူမီယံမှာအမေရိကန်ရဲ့မဟာမိတ်တွေရဲ့ဘက်ကတောက်ခံမှုရဖို့ကြိုးပမ်းနေတဲ့နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီဟာဒီနေ့မှာတော့အီဂျစ်ဆိုးရတောင်ရှိသူတွေနဲ့ကာရိုမြို့တော်မှာတွေ့ဆုံပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ဆိုးရလက်ထက်အရှေ့လက်ပိုင်းဒေသနဲ့ဆက်ဆံရေးအကြောင်းမွန်လွိုင်းမှာပြောကြားမဲ့မိန့်ခွန်းမှာတော့ဒေသနဲ့ငင်းငယ်ရေးတရားဝါပြောရေးတည်ငြိမ်ရေးနဲ့လူညုံမှုကိစ္စတွေအသားပေးပြောဆိုမှာဖြစ်ကြောင်းလည်းနိုင်ငံခြားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားတာပါ။ကာရိုမြို့တော်မှာအီဂျစ်သမ္မတအဖတဲဖတာ LCC နဲ့တွေ့ဆုံပြီးနောက်ပိုင်းမှာလည်းနိုင်ငံခြားရေးဝန်ကြီးစမာရှော့ခရီနဲ့ဆက်လက်တွေ့ဆုံရမှာတော့ဂါဇာဒေသနဲ့စီးပွားရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုကိစ္စတွေကိုဆွေးနွေးဖို့လည်းစီစဉ်ထားပါတယ်။ဝန်ကြီးပွန်ပွေရဲ့တရင်ပတ်ချာရှေ့လက်ပိုင်းဒေသခီးစင်မှာ အရွယ်ရဲ့အပြုတ်မှုတွေပြောင်းလဲအောင်ကြိုးစားရမှာဒေသရင်းနိုင်ငံတွေပူးပေါင်းပါဝင်ဖို့တိုက်တွန်းဖို့ရည်ရွယ်ထားတယ်လို့စီးရီးယားနိုင်ငံကနေအမေရိကန်တပ်တွေပြန်လည်ရုပ်သိမ်းဖို့အမေရိကန်ကပြင်ဆင်နေချိန်မှာအချမ်းဖက်ဝါဒတံပြန်တက်ဖြစ်ရေးတွေဒေသရင်းနိုင်ငံတွေကိုအမှတ်ကန်ချက်ပေးဖို့လည်းရည်ရွယ်ထားတာဖြစ်ပါတယ်ဒီချင်းနိုင်ငံခီးစင်မတိုင်ခင်မှာပဲဝန်ကြီးပွန်ပေဟာချိုးချင်းချင်းညာမထားပဲအရွယ်နိုင်ငံကိုလည်းတွားရောက်ခဲ့တာဖြစ်ပါတယ်
အမေရိကန်နဲ့တရုတ်နိုင်ငံကြားမှာ၃ရက်ကြာကုန်သွယ်ရေးဆွေးနွေးမှုတွေလုပ်ခဲ့ပြီးတဲ့နောက်ရလကောင်းတွေရလာမယ်လို့အင်ဘီရောဘက်ကအကောင်းမြင်ပြောကြားခဲ့ပါတယ်။ဆွေးနွေးပွဲကနေအဖြေတစ်ခုခုရလာဖို့အမေရိကန်ဘက်ကမျှော်လင့်ထားတယ်လို့အင်ဘီရောပြောခွင့်ရဆာရာဆန်ဒါစ်က Fox စီးပွားရေးသတင်းကိုပြောခဲ့ပေမဲ့ဘယ်တော့လောက်ဖြစ်လာနိုင်မလဲဆိုတဲ့အချိန်အတိုင်းတာကိုတော့ပြောခြင်းမရှိပါဘူး။နှစ်နိုင်ငံကြားအပြန်အလှန်ကုန်သွယ်ခုံတွေတိုးကောက်တဲ့ကိစ္စကြောင့်ကုန်သွယ်ရေးဆိုင်ရာတင်မာမှုကြီးဖြစ်နေချိန်မှာနှစ်နိုင်ငံကိုယ်စားလှယ်တွေဆွေးနွေးခဲ့ကြတာလည်းဖြစ်ပါတယ်။တရုတ်ဘက်ကဝယ်မယ်လို့ကတိပေးထားတဲ့ပမာဏများတဲ့အမေရိကန်လက်ရာထွက်ကုန်တွေအပြင်စွမ်းအင်ထုတ်ကုန်ပစ္စည်းနဲ့ဝန်ဆောင်မှုတွေကိစ္စကိုအဓိကအာရုံစိုက်ဆွေးနွေးခဲ့တယ်လို့အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ရုံးဘက်ကနေပြောကြားထားပါတယ်။တရုတ်နဲ့သဘောတူညီမှုမှန်သမျှကိုလက်တွေ့အကောင့်ထဲဖော်မဖော်ဆိုတာဆက်ပြီးတော့စောင့်ကြည့်နေရမှာဖြစ်တယ်လို့လည်းပြောပါတယ်။နှစ်ရက်လို့စီစဉ်ထားပေမဲ့တိုးတက်မှုတွေရှိပုံရတဲ့အတွက်၃ရက်ကြာခဲ့တဲ့ကုန်သွယ်ရေးဆွေးနွေးပွဲနဲ့ပတ်သက်လို့တရုတ်နိုင်ငံဘက်ကတော့တစုံတရာပြောကြားခြင်းမရှိသေးပါဘူး။နှစ်နိုင်ငံသွင်းကုန်ခွန်တွေတိုးကောက်တာကိုရက်60ကြာဆိုင်းထားဖို့သမ္မတဒေါ်နယ်ထရမ့်နဲ့တရုတ်သမ္မတရှီဂျင်ပင်တို့ဒီဇင်ဘာလမှာသဘောတူခဲ့ကြပြီးတဲ့နောက်တရုတ်နဲ့အမေရိကန်ကြားမှာပထမဆုံးကုန်သွယ်ရေးဆွေးနွေးပွဲလုပ်ခဲ့တာဖြစ်ပါတယ်။
အဲ့ဒါညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းထိုမီတာ70 kHz 10683လိုင်းထိုမီတာ19 kHz 15565နဲ့လိုင်းထိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
် View American တဲ့မြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ရခိုင်ပြည်နယ်မှာလက်နက်ကန်ပြပကတ်တွေကြီးထွားလာနေတဲ့အပေါ်စိုးရိမ်ညောင်းတဲ့အမြန်ဆုံးရက်တက်မှုဥရောပသမဂ္ဂ EU ကဒီနေ့ပဲတိုက်တွန်းလိုက်ပါတယ်ရက်တက်ဖွဲ့ဝင်တချို့သိဆုံးခဲ့တဲ့ရခိုင်လက်နက်ကန်တပ်ဖွဲ့ AA ရဲ့စီးနှင်းတက်ခိုက်မှုကိုရှုတ်ချကြောင်းလဲမြန်မာနိုင်ငံဆိုင်ရာ EU ဖွဲ့ဝင်တန်ယုံကြီးခဲတွေနဲ့ EU တန်ကိုယ်စားလှယ်အဖွဲ့တို့ရဲ့ပူးတွဲကြေညာချက်မှာဖော်ပြခဲ့တာပါစီးရီးတင်မှမှုတွေကြုံနေရတဲ့ရခိုင်ပြည်နယ်မှာသက်ဆိုင်သူတွေအလုံးကထိနေနေဆောင်ရွက်ကြဖို့နဲ့နိုင်ငံကလူသားချင်းစာနာထောက်ထားမှုဥပဒေတွေနဲ့အညီအရက်သားတွေကိုအကောက်အွယ်ပေးဖို့လဲတိုက်တွန်းထားပါတယ်တမန်ကျောင်းနဲ့ချီအမြင့်တွယ်လာခဲ့တဲ့ရခိုင်ပြည်နယ်ချက်တဲကိုတွဲဆောင်ဆွေးနွေးမှုတွေအားလုံးပါဝင်နေတဲ့နိုင်ငံရေးလုပ်ငန်းစဉ်တွေနဲ့ဖြည့်ရှင်းမှုအရေးကြီးကြောင်းလဲပြောဆိုထားတာပါမြန်မာနိုင်ငံမြောက်ပိုင်းနဲ့အရှေ့ပိုင်းဒေသတွေမှာလေးလာချာစီးရေးလှုပ်ရှားမှုတွေရပ်ဆိုင်းထားဖို့မြန်မာစစ်တပ်ကပြီးခဲ့တဲ့လတည်းမှာကြီးညာခဲ့တဲ့ပေါ်ကျိုးစုကြောင်း EU ကပြောဆိုပေမဲ့ဆက်စွန်းနေတဲ့ချီချုံရတဲ့လက်နက်ကန်ပြုခတ်တွေကိုအဆုံးသတ်နိုင်မဲ့အချိန်ဟုန်နဲ့အားကောင်းလာစေဖို့အပြစ်ခတ်ရစဲရေးကိုကာလကိုနောက်ထပ်တတန်းတူဖို့နဲ့ရခိုင်ပြည်နယ်ကိုပါထည့်သွင်းဖို့လဲတိုက်တွန်းထားပါတယ်။ဇန်နဝါရီလ၄ရက်လွတ်လပ်ရေးနေ့တုန်းကဗိုလ်ကြီးတော်မြို့နယ်မှာရှိတဲ့ရဲကင်းစခန်းလေးကိုရခိုင်တပ်မတော် AA လက်နက်ကန်အဖွဲ့ကစီးနှင်းတိုက်ခတ်ရမှာရဲတပ်ဖွဲ့ဝင်13ဦးသေဆုံးတဲ့အထိဖြစ်ခဲ့တဲ့အပေါ်နိုင်ငံတကာကစိုးရိမ်မခင်တဲ့သဘောထားတွေထပ်ပေါ်လာနေရပါစီးရီးတင်းမာမှုတွေကြီးထွားလာနေတဲ့ရခိုင်ပြည်နယ်ကအခြေအနေတွေအပေါ်မှာအလွန်မဲစိုးရိမ်ပူပန်ကြောင်းနဲ့တင်းမာမှုတွေကိုငြင်းချက်တဲ့နည်းလမ်းနဲ့ဖြေရှင်းဖို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂယာယီဌာနကိုယ်စားလှယ်လက်ဖြင့်လူသားချင်းစာနာမှုဆိုင်ရာညီနိုင်ဆောင်ရည်မှုလည်းဖြစ်တဲ့ကနုတ်ဟော့စပီကာလည်းဒီသတင်းပတ်ထဲမှာပဲကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်
မြောက်ကိုရီးယားနျူကလ িয়ার လက်နက်ကိရှင်ရေးကိစ္စအမေရိကန်နဲ့ဆွေးနွေးမှုတွေရှေ့ဆက်မတိုးဖြစ်နေတဲ့အပေါ်မှာမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အန်းကစိတ်ပူနေတယ်လို့တရုတ်အစိုးရသတင်းမီဒီယာတွေမှာသတင်းထုတ်ပြန်ခဲ့ပါတယ်။မြောက်ကိုရီးယားအစိုးရနဲ့အမေရိကန်အစိုးရကြားဆက်ဆံရေးတိုးတက်အောင်ဆောင်ရွက်ဖို့သူ့ဘက်ကတန်ဓေထံချထားတယ်လို့ကင်ဂျွန်အန်းကသမ္မတရှီဂျင်ပင်ကိုပြောကြားခဲ့တယ်လို့ဆိုပါတယ်။ဘေကျင်းမြို့တော်ကိုနှစ်ရက်ကြာတောရောက်ခဲ့တဲ့မြောက်ကိုရီးယားကောင်ဆောင်တရုတ်နိုင်ငံကနေပြန်သွားပြီးနိုင်ပိုင်းကြာမှာပဲကောင်ဆောင်နှစ်ယောက်ဆွေးနွေးခဲ့တဲ့အကြောင်းတွေသတင်းထွက်ပေါ်လာခဲ့တာပါ။မြောက်ကိုရီးယားရဲ့တန်တမာရေးနဲ့စီးပွားရေးအဓိကမဟာမိတ်ဖြစ်တဲ့တရုတ်နိုင်ငံကိုကောင်ဆောင်ကင်ဂျွန်အန်းတောရောက်တာတစ်နှစ်မပြည့်ခင်မှာအခု၄ချိန်ရှိသွားပါပြီ။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဒုတိယအချိန်တွေ့ဆုံပွဲမလုပ်ခင်တရုတ်ကိုအရင်သွားတာဖြစ်နိုင်တယ်လို့ခန့်မှန်းချက်တွေထွက်ပေါ်နေပါတယ်။2019 January ဒါမှမဟုတ်ရင် February လလောက်မှာကင်ဂျွန်အန်းနဲ့ဒုတိယအချိန်ထိပ်သီးဆွေးနွေးပွဲဖြစ်နိုင်တယ်လို့သမ္မတထရမ့်ကဒီဇင်ဘာလတုန်းကပြောကြားထားပါတယ်။မြောက်ကိုရီးယားနဲ့အမေရိကန်ဒုတိယအချိန်ထိပ်သီးဆွေးနွေးပွဲပြီးသွားရင်တော့ကင်ဂျွန်အန်းတောင်ကိုရီးယားနိုင်ငံလာဖို့ပို့ပြီးတော့ချောချောမွေ့မွေ့ဖြစ်လာလိမ့်မယ်လို့မျှော်လင့်ကြောင်းတောင်ကိုရီးယားသမ္မတမွန်ဂျေအင်းကလည်းသတင်းတောက်တွေကိုဒီကနေ့ပြောကြားပါရယ်ကင်ဂျွန်အန်းနဲ့သမ္မတထရမ့်တို့2018ဇူလိုင်လတုန်းကစင်ကာပူနိုင်ငံမှာပထမအကြိမ်သမိုင်းဝင်တွေ့ဆုံခဲ့ကြတဲ့ကမြောက်ကိုရီးယားအစိုးရကနျူကလ িয়ার လက်နက်ဆွန့်လွှတ်ရေးဝေဝေဝဝသဘောတူညီချက်ကိုလက်မှတ်ထိုးခဲ့ကြပါရယ်အဲဒီနောက်ပိုင်းမှာထပ်ပြီးတော့တိုးတက်တဲ့လက္ခဏာတွေမတွေ့ရသေးပါဘူး
ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံမှာပြီးခဲ့တဲ့ဒီဇင်ဘာလ30ရက်နေ့ကကျင်းပတဲ့သမ္မတရွေးကောက်ပွဲမှာဖီလစ်ရှစ်ဆက်ခဲတီအနိုင်ရခဲ့တယ်ဆိုတဲ့ရွေးကောက်ပွဲရလဒ်မမှန်ကြောင်းဒုတိယမဲအများဆုံးရခဲ့တဲ့ပြန်ဖက်ကိုယ်စားကရွေးကောက်ပွဲရလဒ်ကိုပယ်ချရမှာပြောဆိုလိုက်ပါတယ်မဲ38ရာခိုင်နှုန်းကျော်နဲ့ရှစ်ဆက်ခဲတီအနိုင်ရကြောင်းကိုတော့ကွန်ဂိုရွေးကောက်ပွဲဆိုင်ရာဘိုးဖွဲ့ကဒီနေ့စောင်းမှာကြေညာတာပါရွေးကောက်ပွဲမတိုင်ခင်ကောက်ယူရဲစစ်တမ်းနေမှာတော့အတိုက်ခံကောင်းဆောင်မာတင်ဖာယူလူအနိုင်ရတယ်လို့ခန့်မှန်းခဲ့တာကြောင့်အခုနောက်ဆုံးရလဒ်ကိုလေးလာဆောင်ကြည့်သူတွေလည်းအားသင်ခဲ့ကြပါတယ်ရွေးကောက်ပွဲဆိုင်ရာဘိုးဖွဲ့ကမဲမတမာမှုတွေလုပ်ခဲ့ကြောင်းမဲ34ရာခိုင်နှုန်းအနိုင်ရခဲ့တဲ့ဖာယူလူကပြောပြီးတော့ကက်သလစ်တင်းတော်ကလုပ်တဲ့တိကျလွတ်လပ်တဲ့မဲယူတက်မှုရလဒ်ကိုထုတ်ပြန်ပေးဖို့လည်းတောင်းဆိုထားပါတယ်
ဆူဒန်နိုင်ငံမှာတော့သမ္မတအိုမာအယ်ဘာရှာယာရုကနေဆင်းပေးဖို့တောင်းဆိုဆန္ဒပြမှုတွေသမ္မတပေါ်ထောက်ခံအင်အားပြမှုတွေရှိနေတာနဲ့အတူခါတုံးမြို့တော်မှာအခြေအနေတွေဟာဆက်လက်ကျန်းမာနေပါတယ်။ပုတ်ထုံးနေတော့ကဒီသမ္မတဆင်းပေးဖို့တောင်းဆိုဆန္ဒပြသူတွေနဲ့တိတ်မဝေးလာတဲ့နေရာမှာသမ္မတထောက်ခံပွဲလုပ်ခဲ့ရမှာလူထောင်နဲ့ချီတက်ရောက်ပြီးတော့သမ္မတကိုအားပေးခဲ့ကြပါတယ်။သမ္မတဘာရှာအယ်အာရှာကလည်းသူယာရုကနေဆင်းမှာမဟုတ်ဘူးလို့ထောက်ခံသူတွေကိုပြောပါတယ်။အာနာလိုချင်သူတွေအနေနဲ့ဒီလွတ်လပ်မျှတာတဲ့ရွေးကောက်ပွဲဝင်ပြီးတော့အာနာရအောင်လုပ်ရမယ်လို့သူကဆိုပါတယ်။နိုင်ငံရဲ့ဒုတိယအကြီးဆုံးအွန်ဒါမန်မြို့မှာလုပ်တဲ့အစိုးရဆန့်ကျင်ဆန္ဒပြပွဲကိုတော့ရဲကလူစုခွဲခဲ့ပါတယ်။ခြေအစစ်တွေနဲ့ပစ်ခတ်မှုကြောင့်နှစ်ယောက်ထိခိုက်ဒဏ်ရာရတာမြင်ရတယ်လို့နိုင်ငံရေးလှုပ်ရှားသူတယောက်က VOA ကိုပြောပါတယ်။ရဲတွေဘက်ကလူစုလိုက်ခွဲနေပြီးမဲ့သမ္မတအယ်ဘာရှာဆင်းပေးဖို့တောင်းဆိုဆန္ဒပြမှုတွေဆက်ပြီးရှိနေပါတယ်။ဆူဒန်မှာအဓိကစားသုံးတဲ့ပေါင်းမုံဈေးတွေတိတိတတ်တတ်တက်သွားခဲ့ပြီးတဲ့နောက်ဒီဇင်ဘာ19ရက်ထဲကဆန္ဒပြမှုတွေစတင်ခဲ့တာပါရှင်။
ဒီကနေ့ညနေပိုင်းတွင်နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မှုတို့ပြောပြပေးခဲ့တာပါအခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါမယ်ရခိုင်ပြည်နယ်မြောက်ပိုင်းရတိတောင်မြို့နယ်ဘူးတိတောင်မောင်တော်နယ်ဆက်တွေမှာမြမတက်မလို့နဲ့ရခိုင်လက်နက်ကင်တပ်ဖွဲ့ AA တို့အကြတိုက်ပွဲတွေဖြစ်ပွားနေသေးပါပဲဒီမနေ့ရတိတောင်မြို့နယ်မှာဖြစ်တဲ့တိုက်ပွဲအတွင်းဒေသခံရွာသားတွေစစ်ပေးလို့ရတိမ်းရှောင်နေရတယ်လို့အဲ့ဒီဒေသအတွင်းအကူအညီပေးအဖွဲ့တွေကပြောပါတယ်ရခိုင်ပြည်နယ်အတွင်းစီအခြေအနေကိုတော့ VOA ထိုင်းခြေဆိုင်သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင်
။စီရီတင်းမနေဆဲဖြစ်တဲ့ရခိုင်ပြည်နယ်ဘက်မှာဒီကနေ့မနေ့မှလည်းရတိတောင်မြို့နယ်အစတေတာမှာမြမတမတော်နဲ့ရခိုင်လက်နက်ကိုင်ဖွဲ့အီအီတို့ကြားတိုက်ပွဲဖြစ်ပွားနေတယ်လို့အဲ့ဒီဒေတာကိုရောက်နေတဲ့တင်ဃဟကန်းလက်ပြည်ထောင်ဖွဲ့ဥက္ကဋ္ဌကိုအန်နာကြီးက VOA ကိုခုလူပြောပါတယ်
ပေါ်လာ ਈ ဆယ်မိနစ်လောက်ကကျွန်တော်တို့ကေကေသွားပြီးဟိုဆက်လာတော့တက်တော်မျိုးနဲ့သေးတူရွာနာမှာတိုက်ပွဲကအခုလေးဖြစ်နေတယ်။တနက်ကနေကြာတော့တနက်နေ့ကြီးနေတဲ့ပိုက်တဲ့တင်းငါရှိကိုတိုးပြီးတော့မတော်ဘူးဒီကျွန်တော်တို့ခေါင်းပေါ်မှာတော့ဟိုက်ကြီးတွားနေတာရှိတယ်။ရခိုင်တက်မလို့အေးနဲ့ဒီမြမတက်မလို့ဟိုဖြစ်နေတယ်ကြာတော့ရွာနဲ့တော့တမိုင်ပတ်ဝန်းကျင်ကတော့ဝေးတယ်
ပဲတလူရွာနားမှာဖြစ်တဲ့တိုက်ပွဲကြောင့်ရွာသားတွေဟာကြေးရွာဖုန်ကြီးကျောင်းနဲ့တက်ပြေကြရွာဖုန်ကြီးကျောင်းတွေကိုတိမ်းရှောင်နေရတယ်လို့တက်ပြေကြရွာစစ်ရှောင်တွေကိုကူညီပေးနေတဲ့ရခိုင်တိုင်းဒါမျိုးတွေများစီယုံဖို့ဝင်ဒူးကခုလိုပြောပါတယ
်။ဒါပေမဲ့ဒီကျောင်းအခုကအဲ့ဒီခရူးရှောင်ဖက်ကိုထွက်ထွက်တာပေါ့နော်။မကြခင်မှာပဲလည်းလည်းကြီးပောက်ွက်တွေကြားရတယ်။အဲ့ဒီအနေနဲ့ကြေးရွာကဒီတခန့်တချို့မိသားစုတွေကဖုန်ကျောင်းတွေမှာလာပြီးတော့ခုံလာကြတယ်ပေါ့။ဒီတက်ပြေကြရဲ့နောက်ပြီးတော့ပေးတဲ့သူတွေပေါ့နော်။အဲ့ဒီဖုန်ကျောင်းတွေမှာလာကိုတက်ပါလေခဏ။
ကျေးတောင်မြို့နယ်ကတက်ပြေရွာမှာ2017ခုနှစ်ကနှစ်ဖက်တိုက်ပွဲတွင်စစ်ချောင်းလျာကျော်ခုလုံနေတဲ့စစ်ချောင်းစခန်းစခုလည်းဖြစ်ပါတယ်။ဒီကနေ့ကြာတာပသိန်းနေ့မှာဖြစ်ပွားတဲ့တိုက်ပွဲအခြေအနေကိုမသိရသေးပေမဲ့မနေ့ကဘုံသူနေ့မှာဘူဒီတောင်နဲ့မောင်သောနယ်ဆက်နှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့တဲ့အခြေအနေကိုတော့ရခိုင်တမတော်ဤပြန်ကြားရေးတာဝန်ခံခိုင်တုခကအခုလိုပြောပါတယ
်။ဇန်နဝါရီ9ရက်နေ့မှာတော့ဟိုစစ်ကြေးမှုတခုရှိလို့ရအဲ့မှာညခန္ဓာရနေပြီးတော့9နာရီရှိတယ်လေအဲ့ဒီမှာဒီမောင်တို့မျိုးနေအပြင်ကပြေရတခုမှဖိတ်ကြည့်ဖြစ်တော့ရှိလို့ရအဲ့ဒီဒီလိုနဲ့မောင်တို့နေကြတယ်အဲ့ဒီမှာဒီဇန်တိကကနေပြီးတော့တောင်းကြဆန်းရရှိတယ်ဗျ။ဒီမဲမဲကစေတေခေါပြီးပြီလေကျွန်တော်တို့တောင်းကြရမှုရှိတယ်။နောက်ရိတ်ခါလေးတောင်းကြရမှုရှိတယ်ဗျ။ကျွန်တော်တို့ပြည့်ကြဆန်းမှုဘာမှမရှိဘူးဗျ။ဒီမနေ့မှလည်းဟိုစောကြောင့်ကြောင့်ပြည့်ကြမှုတွေကတော့ဆက်ပြီးရရှိနေတယ်ဗျ။
ဒီလိုတိုက်ပွဲဖြစ်ပွားနေမှုမှာတမတော်ဘက်ကထိခိုက်ကြဆုံးမှုတွေရှိနေတယ်လို့အေအေဘက်ကပြောဆိုမှုနဲ့ပတ်သက်လို့တရားသိမပြုတ်နိုင်သေးပါဘူး။ဒီလိုတိုက်ပွဲဖြစ်ပွားနေမှုနဲ့ပတ်သက်လို့တမတော်ဘက်ကသတင်းထုတ်ပြန်တာမတွေ့ရသေးသလိုရခိုင်ပြည်နယ်နောက်ပိုင်းတိုင်းစစ်တပ်နာချုပ်တမတော်ပြောခွင့်ရသူအပါအဝင်တမတော်သတင်းမှပြန်ကြားရေးအဖွဲ့တွဲဖွဲ့သွင်းမှုကိုအကြိမ်ကြိမ်ဆက်သွယ်ခဲ့ပြီးမဲ့လည်းဆက်သွယ်လို့မရခဲ့ပါဘူး။လက်ရှိရခိုင်ပြည်နယ်အတွင်းမှာစစ်ရင်အားတွေတိုးချဲ့လာသလိုတိုက်ပွဲတွေဆက်လက်ပြင်းထန်လာမဲ့အခြေအနေကြောင့်ဒေသခံတွေအတွက်စိုးရိမ်စရာအခြေအနေရှိနေတယ်လို့ရခိုင်ပြည်နယ်အရပ်ဖက်အပြည့်ရစောက်ကြီးရေးဖွဲ့ဝင်ဦးစော်ဝင်းကပြောပါရယ်
။ဆွေးနွေးပွဲကတက်တွေကလူမျိုးမျိုးမြင်ရတယ်ဗျာ။တိုက်ပွဲတွေအများကြီးဖြစ်မဲ့လက္ခဏာတွေပဲ။
ဲ့အရာစစ်ပွဲတွေအများကြီးဖြစ်မယ်မလို့လားအဲ့တဲ့ဆုံးရှုံးနေတာမှုတွေလူသားအရင်ပြစ်ပြီးရှုံးနေပြီးရင်ရငယ်ကြည့်သူတွေစစ်ပွဲဒဏ်ကိုတော်တော်များခံရမယ်
2018နိုဝင်ဘာလကွန်ကစပြီး2019နှစ်သက်ဒီကနေ့အထိမြန်မာစစ်တပ်နဲ့အေအေလက်နက်ကင်ဖွဲ့တို့နှစ်ဖက်တိုက်ပွဲကြောင့်ကြောက်တော်မြို့နယ်ပါဝင်ဗူဒိတောင်ရသိတောင်ဘုံညုံမြို့နယ်တွေဘက်မှာရွာသား 9,000 ကျော်စစ်ပေးသိမ်းရှောင်နေရပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလ4ရက်နေ့မှာဗူဒိတောင်မြို့နယ်မှာရှိတဲ့နယ်ကြားဆောက်ကင်းစခန်း၄ခုကိုအေအေဘက်ကစီးနင်းတိုက်ခိုက်ခဲ့လို့ရဲတပ်ဖွဲ့ဝင်13ဦးကြဆုံးခဲ့ပြီးလက်နက်40ခန့်ဆုံးရှုံးခဲ့တယ်လို့ပြည်ကြားရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။ရခိုင်မြောက်ပိုင်းကရဲကင်းစခန်းတွေကိုအေအေလက်နက်ကန်ဖွဲ့ရဲ့တိုက်ခိုက်မှုခံရပြီးနောက်နိုင်ငံတော်သမ္မတတမတော်ကာကွယ်ရေးဦးစီးချုပ်ပါဝင်နိုင်ငံခေါင်းဆောင်တွေတွေ့ဆုံဆွေးနွေးရမှာအေအေလက်နက်ကန်ဖွဲ့ကိုနိုင်ငံစစ်စင်ရေးလှုပ်ဆောင်သွားဖို့လူအရင်လေချောင်းပါဝင်တိုင်အားတိုးတုံးမှုကိစ္စကိုနိုင်ငံတော်သမ္မတရုံးကနေစစ်ဖက်ကိုညွှန်ကြားထားတယ်လို့သမ္မတရုံးပြောခွင့်ရသူကပြောပါတယ်ခင်ဗျာ
နိုင်ငံရင်သတင်းပေးပို့ထားတာပါတစက်ထဲမှာပဲရခိုင်ဒေသကစစ်ဆောင်ဒုက္ခသည်တွေရဲ့အခက်အခဲအခြေအနေအရရဲ့အကြောင်းသတင်းလွှာကိုနားဆင်ရပါမယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်နေတဲ့တိုက်ပွဲတွေမငြိမ်းနိုင်သေးတာနဲ့အမျှစာနယ်ဇင်းကအခက်အခဲကြောင့်နေရာဆွန့်ထွက်ပြေးသူစစ်ဆောင်အရေးအတွက်လည်းတနေ့တခြားပို့တိုးလာနေပါတယ်။တိုက်ပွဲဖြစ်တဲ့နေရာတဝိုက်ကြီးရွာတွေကနေထွက်ပြေးလာကြတဲ့စစ်ဆောင်တွေဟာကြောက်တော်ပုံနှကျွန်းစတဲ့မြို့နယ်တွေနားကစစ်ဆောင်စခန်းတွေမှာခိုးလုံနေကြပြီးသူတို့အတွက်အရေးပေါ်အကူအညီတွေလည်းလိုအပ်နေပါတယ်။စစ်ဆောင်ဒုက္ခသည်တွေရဲ့အခြေအနေရရနဲ့ပတ်သက်ပြီးအဲ့ဒီစခန်းကြီးတွေကနှစ်ခုကိုမကြခင်ရပိုင်းအတွင်းကကိုတိုင်းသွားရောက်တည်င်းယူခဲ့တဲ့ကိုကျော်ကျော်သိန်းကတည်င်းပေးပို့ထားပါရဲ့ရှင်
။မြမတပ်မတော်နဲ့ရခိုင်တပ်မတော်အေအေတို့ကြား2018ခုနှစ်နိုဝင်ဘာလကိုမိုင်းလောက်ကစလို့ရခိုင်ပြည်နယ်မြောက်ပိုင်းကကြောက်တော်ရတိတောင်ဘူးတီတောင်ပုံနှကျွန်းအစားရှိတဲ့ဒေသတွေမှာတိုက်ပွဲတွေခက်ဆစ်ဆစ်ပိုပြီးဖြစ်လာတာကြောင့်နေရာစွန့်ထွက်ပြေးရတဲ့စစ်ဆောင်ဒုက္ခသည်အရေအတွက်ဟာခန့်မှန်းကြီး4000လောက်အထိရှိနေပြီလို့ဒုက္ခသည်တွေကိုအကူအညီပေးနေသူတွေကပြောပါတယ်။အဲ့ဒီဒုက္ခသည်တွေယာယီခိုလုံနေထိုင်နေရတဲ့ဒုက္ခသည်စခန်း10ခုတည်းမနည်းရှိနေပြီဖြစ်ပြီးအဲ့ဒီအထက်ကကြောက်တော်မျိုးနယ်အစမှရှိတဲ့ဝရောင်ဒုက္ခသည်စခန်းနဲ့ပုံနှကျွန်းမျိုးနယ်တွေကအထက်မြက်လဲဒုက္ခသည်စခန်းတို့ကိုမကြသေးခင်ရပိုင်းတွင် VOA ကသွားရောက်ခဲ့ပါတယ်။အထက်မြက်လဲစခန်းဟာဒီဇင်ဘာလ29ရက်နေ့ကစပေါ်လာတာဖြစ်ပြီးဝရောင်စခန်းကတော့ဒီဇင်ဘာလ30ရက်နေ့ကစပေါ်လာတာပါ။ဝရောင်စခန်းမှာလူရေ1000ကျော်ရှိတာကြောင့်ကြောက်တော်မျိုးနားမှာလက်ရှိအချိန်ထိဆိုရင်အကြီးဆုံးစစ်ဆောင်ဒုက္ခသည်စခန်းဖြစ်တယ်လို့အဲ့ဒီအထက်က600ကျော်ဟာကလေးငယ်တွေဖြစ်တယ်လို့သိခဲ့ရပါတယ်။အထက်မြက်လဲဒုက္ခသည်စခန်းမှာတော့လူဦးရေ350ကျော်ရှိပြီးအဲ့ဒီအထက်က100ကျော်ဟာကျောင်းနေအရွယ်ကလေးငယ်တွေဖြစ်ပါတယ်။သူတို့အားလုံးဟာသူတို့ကြေးရွာတွေထဲမှာတိုက်ပွဲဖြစ်လို့ထွက်ပြေးလာကြတာမဟုတ်ဘဲရွာနီးချုပ်ဆက်တွေမှာတိုက်ပွဲတွေဖြစ်ပြီးတဲ့နောက်စာနယ်ဇင်းကဒေယူကွင်းကိုတပ်မတော်တပ်ဖွဲ့တွေကပိတ်ပင်ကန့်သတ်လိုက်တဲ့အတွက်အခက်အခဲကြုံရပြီးရွာတွေကနေထွက်လာကြသူတွေပါ။တရှိအားဖြင့်ဝရောင်စခန်းတစ်ခုလုံးကလူတွေအနေနဲ့တောက်ရည်သုံးရည်တွေစခန်းနာကရေကန်ကြီးတစ်ခုတည်းကိုပဲမိခိုနေကြရပြီးလက်ရှိလူဦးရေရကိုပဲနောက်10ရက်လောက်ဆိုရင်ရေကန်ထဲကရေကုန်သွားတော့မယ်လို့ပြောကြပါတယ်။အထက်မြန်လဲစခန်းမှာဆိုရင်လေချိုးရည်တွင်ငယ်လေးတစ်ခုကိုပဲတွေ့ကြရပြီးအရေးပေါ်လိုအပ်နေပြီဖြစ်ပါတယ်။အခုရနေတဲ့တောက်ရည်သုံးရည်ဟာလည်းတန်ရှင်းမှုမရှိတာကြောင့်ဝမ်းပြက်ရောဂါခံစားကြရသူတွေရှိတယ်လို့ဝရောင်စခန်းမှာအစိုးရကျန်းမာရေးဌာနကဖွင့်ပေးထားတဲ့စေပေကမ်းလေးမှာဆေးကုသပေးနေတဲ့သူနာပြုဆရာမလေးကပြောပါတယ်စခန်းတစ်ခုစလုံးကိုတရင်နောက်တွေရောက်တဲ့အချိန်မှာအကူအညီတွေလာပေးပို့ကြသူဒုံမမြောက်ကိုတွေ့ခဲ့ရပြီးအဲ့ဒီအထက်မှာတူကတော့စစ်တွေမျိုးရခိုင်ဂီတညီအကိုအဖွဲ့ကကိုထွန်းမြတ်ခိုင်ပါ
တော်တော့ခုဆိုင်ရဆောင်ရသေးတယ်အရင်အေးတယ်ကျွန်တော်ကတော့အိမ်မှာနွေးနေထွေးထွေးဆောင်နေရှုံပြီးတော့နေကြတယ်ဟာကျေးဇူးစခန်းမှာဘယ်လိုရှိကြမလဲစီပေးဆောင်စခန်းမှာဘယ်လိုရှိကြမလဲအဲ့လိုစာနာထောက်ထားတဲ့စိတ်လေးတစ်ခုနဲ့ကျွန်တော်တို့ကလာပြီးတော့အကူအညီပေးတာပါကျွန်တော်တို့ဟိုတက်ဆွမ်းသက်လောက်ပေါ့ဗျာ
လက်ရှိစခန်း10ခုထဲမှာနေမှာရောက်နေပြီးသားဆစ်ဆောင်ဒုက္ခသည်အရေးအတွက်ပြင်နောက်ထပ်ပို့တိုးလာနိုင်ခြင်းရှိတယ်လို့ဒုက္ခသည်စခန်းတွေကိုလှည့်လည်သွားလာပြီးအကူအညီတွေပေးနေတဲ့အဖွဲ့တစ်ဖွဲ့ဖြစ်တဲ့ရခိုင်မျိုးသားကွန်ရဲရဲ့ဥက္ကဋ္ဌဖြစ်သူဦးတင်ထူအောင်ကဝရောင်စခန်းမှာတရင်တော့တွေကိုပြောသလိုဘာကြောင့်သူအဲ့ဒီလိုခံမှန်းတာလဲဆိုတော့ကိုအခုလိုရှင်းပြပါတယ
်အဲတက်ကလည်းတောင်းရင်သာသူတစ်ဖက်ကတိုင်းသားလည်းနဲ့ကိုင်းနေရတယ်အဲနေနေကျိုးမှုရယူဖို့ကြိုးစားတဲ့အနေထားမျိုးမျိုးနော်အဲ့တော့ဒီအရာမှာဖြစ်ဖြစ်တိုက်ပွဲတွေကဆက်ပြီးတော့ဖြစ်လာနိုင်တဲ့အနေထားမျိုးမျိုးကိုကျွန်တော်ပြရ
ဒါအပြင်အကူအညီပေးသူတွေအဓိကကြုံရတဲ့နောက်ထပ်အခက်အခဲတစ်ခုကတော့အလန်းဝေးပြီးပိတ်မိနေတဲ့ကျေးရွာတို့ကိုသွားခွင့်မရပဲဒါစီခံရတဲ့အတွက်အဲ့ဒီရွာတွေမှာပိတ်မိနေတဲ့ဒေသခံတွေစီကူညီကယ်ဆယ်ရေးအမြန်ဆုံးရောက်နိုင်ဖို့ဖြစ်တယ်လို့လည်းဦးတင်ထူအောင်ကပြောပါတယ်။ဒေသခံလူထုဒုက္ခရောက်ရတဲ့အခြေအနေကိုတိုက်ပွဲတွေရပ်ပြီးနိုင်ငံရေးအရငြိမ်းချမ်းတဲ့နည်းနဲ့မဖြေရှင်းမဲနဲ့တော့ရခိုင်ပြည်နယ်မှာဒီဒုက္ခတွေငြိမ်းသွားမှာမဟုတ်ဘူးလို့စစ်တွေခြေဆိုင် ရခိုင်အမျိုးသားပါတီ ANP ရဲ့ထွေထွေသွင်းရမှုဦးထွန်းအောင်ကျော်ကတုံ့တက်ပါတယ်
။ဟုတ်ကဲ့တကယ်တော့သူတောင်သားတွေဟိုတောင်ပေါ်မှာနေတဲ့ဟိုချောင်းပြမှာနေတဲ့လူတွေဒီနေ့ကဒီနေ့ချင်းခုတ်ဝါခုတ်စားတဲ့လူတွေပဲအသက်လူပြီးတော့ပြီးစီမီဆောင်ဒုက္ခရောရခိုင်ကြီးပုံအဲ့လိုဖြစ်လာတာ
VOA ကတွေ့ခဲ့ရတဲ့စစ်ဆောင်ဒုက္ခသည်တွေဟာမလို့တိုင်းရင်းသားတွေဖြစ်ကြပြီးတခြားစခန်းတွေမှာရခိုင်တိုင်းရင်းသားတွေလည်းရှိတယ်လို့အကူအညီပေးသူတွေကပြောပါတယ်။ဒီစစ်ဆောင်ဒုက္ခသည်တွေကိုသက်ဆိုင်ရာပြည်နယ်အစိုးရနဲ့ပြည်ထောင်စုအစိုးရအပါအဝင်ရခိုင်ပြည်နယ်တွင်တခြားဒေသတွေမှာပြည်ပခါတွေဖြစ်တုန်းကဘေးဒဏ်သင့်သူတွေကိုအလုံးချင်းနဲ့အကူအညီပေးခဲ့အကူအညီပေးနေစေနိုင်ငံတကာအဖွဲ့အစည်းတွေကထိရောက်တဲ့အကူအညီထောက်ပံ့မှုတွေပေးကြဖို့လက်ရှိအကူအညီပေးနေသူတွေကတောင်းဆိုကြပါတယ်ခင်ဗျာ
။ဒေါရရှင်များရှင်ရခိုင်ပြည်နယ်မှာလက်နက်ကင်ပြည်ပခါတွေကြီးထွားလာတာကြောင့်ပြည်တွင်းပြည်ပကစိုးရိမ်မှုတွေထွက်ပေါ်လာနေပါတယ်။စီးတင်မာမှုတွေလက်နက်ကင်ပြည်ပခါတွေအထက်ဘယ်သူတွေမှအထူးကတာဝန်ရှိပါသလဲ။နိုင်ငံတော်ကလက်နက်ကင်တိုက်ပွဲတွေကြောင့်ပြည်တွင်းညီညွတ်ရေးအပေါ်ဘယ်လိုရိုက်ခတ်လာနိုင်တယ်ဆိုတာတွေကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ညီညွတ်ရေးအတွက်ဒေါရရှင်တို့ရဲ့မျှော်လင့်ချက်တွေဆန္ဒတွေကိုပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။နေနေရလည်းရည်ရွယ်လိုက်စီစဉ်ကအကျိုးဆူပါရဲ့ရှင်။လာမယ့်စနေညတဲ့လေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အရင်းနဲ့အခုဆက်ပြီးတော့အမေရိကန်နိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။အမေရိကန်နဲ့မက္ကဆီကိုနယ်စပ်မှာတိုင်းတိဆောက်ရေးတမရထရမ့်တောင်းဆိုမှုနဲ့ပတ်သက်ပြီးတမရနဲ့အတိုက်ခံဒီမိုကရက်တွေကြားမှာအတုံးစီရန်ပုံငွေခွဲဝေချထားရေးပြည်လဲမှုမရသေးပဲအစိုးရဌာနတော်တော်များများပိတ်ထားတာသုံးမှတ်နေပါရှိပါပြီ။ဒေါ်နယ်ထရမ့်ရွေးကောက်ပွဲမဲဆွယ်စည်းရုံးခဲ့စဉ်ကဒီတိုင်းတည်ဆောက်မယ်လို့ကြေညာပေးထားတဲ့အတိုင်းလှုပ်ပြဖို့က2020သမရရွေးကောက်ပွဲမှာသူထပ်ပြီးရှင်ပြိုင်မှုတွေအရေးကြီးတယ်လို့သူကယူဆနေတာဖြစ်ပါတယ်။အတိုက်ခံဒီမိုကရက်တွေကတော့သမရကတောင်းဆိုနေတာကိုဟန်တားဖို့လိုအပ်တယ်ဆိုတာပြသဖို့အတွက်သူတို့ပါတီရဲ့ယက်တီချက်အတိုင်းအခိုင်အမာယက်တီနေပါတယ်။အစိုးရဌာနတွေပိတ်ထားရတဲ့အငင်းပွားမှုနဲ့ပတ်သက်ပြီးတော့နှစ်ဖက်စလုံးရဲ့နိုင်ငံရေးတွန်းအားတွေအကြောင်းကို VOA သတင်းတောက်ချင်းမလုံးကသတင်းပေးပို့ထားတာကိုဒေါခင်ဆိုးဝင်းကပြောပြပေးပါမယ်ရှင်
။ကောင်းပါပြီရှင်။ American ပြည်ထောင်စုတောင်ပိုင်းနေဆက်ဒေသမှာအကျက်တဲဖြစ်နေတာကြောင့်တိုင်းကာဖို့လိုအပ်တယ်လို့သမ္မတ Trump ကနိုင်ငံကိုရုပ်မြင်သံကြားကနေဓာတ်ရိုက်ထပ်လောင်းပြောဆိုလိုက်ပါတယ်
။ Democrats in Congress have refused to acknowledge the crisis.And they have refused
Congress လွှတ်တော်ကဒီမိုကရက်တွေကဒီအချက်တဲကိုအတိမတ်ပြုဖို့ညင်းနေကြပါတယ်ကျွန်တော်တို့နိုင်ငံနဲ့ကျွန်တော်တို့ရဲ့မိသားစုတွေကိုတတိရှိရှိအကာအကွယ်ပေးနေတဲ့နယ်ကြားဆောင်တပ်ဖွဲ့တွေအတွက်အပူတပြင်းလိုအပ်နေတဲ့ပစ္စည်းပစ္စယတွေပံ့ပိုးပေးဖို့ကိုလည်းဒီမိုကရက်တွေကလက်မခံပါဘူ
းဒီမိုကရက်တွေကတတိုင်းတိဆောက်ရေးကိုစန့်ကျင်နေကြပြီးသမ္မတထရမ့်ကသူ့ရဲ့အခေယာကျတဲ့မဲဆွယ်စည်းရုံးရေးကတိကိုဖြည့်ဆည်းဖို့အတွက်နိုင်ငံကိုတစားကန်လှုပ်ထားတယ်လို့ယူဆနေကြပါတယ်ထက်လွတ်တော်ဒီမိုကရက်ခေါင်းဆောင် Chuck Schumer က
Most presidents have used Oval Office addresses for noble purposes. This president
သမရအများစုဟာမြင့်မြတ်တဲ့ရည်ရွယ်ချက်နဲ့မိကုန်းကိုပြောဖို့အတွက်အင်ပီရိုရဲ့ထင်ကရ Oval Office ရုံးခန်းကိုအသုံးပြုကြတာဖြစ်ပါတယ်။ဒီသမရကတော့ Oval Office ကိုအသုံးပြီးတော့သူ့ဆွေးအဖွဲ့မတိမငိမ်ဖြစ်နေတာကိုအာရုံလွှဲဖို့အကြောက်တရားနဲ့ချင်းချောက်ပြီးတော့အကြက်တဲကိုဖန်တီးနေတာဖြစ်ပါတယ်။
Texas ပြည်နယ်ကနေသမ္မတထရမ့်ရဲ့မိန့်ခွန်းကိုစောင့်ကြည့်တဲ့သူ့ကိုထောက်ခံသူ Generia Lewis ကတော
့ It was a plea. I saw a logical plea and I
သမ္မတကအတနာခံတောင်းဆိုနေတာပါတဲ့ကျိုးချောင်းစီလျော်တဲ့တောင်းဆိုမှုတရားလို့သူရှုမြင်ပါတယ်တဲ့သူထောက်ခံတယ်လို့ပြောဆိုသွားတာပါဒါပေမဲ့အစိုးရရုံးနေပိတ်ထားလို့အလုံမသွားရတယ်လို့လက်စာမရကြပဲစိတ်ပြက်လက်ပြက်ဖြစ်နေကြသူတွေထဲမှာ Massachusetts ပြည်နယ်ကMike Gizagian le pawin ma de
essentially holding hostage our paychecks while you know
nae kan yu che twe tharu ri pyan lan thone nei yin ma chanar lo la ga ma pe be a chet khain da da ga lo long wa ma tya ba u lu dai twe le ma tya ya cha ba de
Donald Trump ga ne set da dai ka bu Mexico naingan ga akon cha khan lein me so de gri ne me swe si yong ke bi thauk khan mu ya shi ka da phit ba de သူရဲ့ဒီဂရီကိုသဘောကျတဲ့တမျိုးကြဝါဒီတွေရဲ့ဖိအားပေးမှုနဲ့ရင်ဆိုင်နေရတယ်လို့ဗာဂျီးနီးယားတက္ကသိုလ်ကအကဲခတ်ပုဂ္ဂိုလ်လယ်ရီဆာဘာတိုကတုံ့တက်ပါတယ
်။ Essentially they said if you don't push harder for your wall and you don't get billions of dollars.
တို့ပြည့်စည်ကြတာကိုပြောကြမှာပေါ့ဗျာ။တကယ်လို့ဒီတိုင်းကားဖို့အတွက်ခမရဖိဖိစီစီမလုပ်ဘူးဆိုရင်ခမရဘီလီယံနဲ့ချီတဲ့ဒေါ်လာတွေရအောင်မတောင်းနိုင်ရင်ခမရကိုအမကန်ထောက်ခံတဲ့တိုင်းကားဖို့ထောက်ခံသူတွေကိုကိုစားပြုတဲ့သူတွေက2020ရွေးကောက်ပွဲကြရင်ခမရကိုထောက်ခံကြမှာမဟုတ်တော့ဘူးလို့ပြောကြမှာပေါ့ဗျာ
။လူဝင်မှုကြီးကြပ်ရေးဟာအတိုက်ခံဒီမိုကရက်တီစံပြုအလေးထားတဲ့ကိစ္စဖြစ်ပြီးတိုင်းကားရေးကိုဆန့်ကျင်နေသလိုသမ္မတထရမ့်ရဲ့အမကန်ချင်းကပ်မှုတွေကိုလည်းခြုံငုံပြီးဘဝင်မကျဖြစ်နေတာလို့ဆဘာတိုကပြောပါတယ်
။ It's about the treatment of immigrants at the borders. It's about
the ဆက်မဆွေးပြောင်းဝင်ရောက်ဖို့ကြိုးစားသူတွေကိုပြုမှုဆက်ဆံတာမိသားစုတွေခွဲထားတာတွေကြောင့်ဆန့်ကျင်နေတာဖြစ်ပါတယ်။ဒါဟာလူခွင့်ရေးပြဿနာပါ။နေဆက်လုံခြုံရေးကိစ္စမဟုတ်ပါဘူး
။သမ္မတထရမ့်ကသမ္မတတက်တန်းနှစ်နှစ်စစ်တမ်းမှာတမိုင်းတွင်လောက်အောင်လူကြိုက်နည်းတဲ့အဖြစ်ကိုလှစ်လျူရှုပြီးသူ့ကိုအမာခံထောက်ခံသူတွေကျေနပ်အောင်သာအာယုံစိုက်နေတာဟာအန္တရာယ်များတဲ့စွန့်စားမှုတစ်ရပ်ဖြစ်တယ်လို့တမိုင်းပညာရှင် Doris Gaines Goodwin ကသုံးသပ်ပါတယ
်။ I haven't seen President Trump move from a campaigning mode to a governing mode.
သမ္မတ ထရမ့်အနေနဲ့မဲဆယ်စည်းရုံးတဲ့အဆင့်ကနေပြီးတော့အုပ်ချုပ်တဲ့အဆင့်ကိုပြောင်းသွားတဲ့အခြေအနေကိုမတွေ့ရသေးပါဘူး။သူ့အမကန်ထောက်ခံသူတွေနဲ့ဆက်ဆံရေးသိပ်ကောင်းတယ်ဆိုတာကိုပဲသူ့ရဲ့စိတ်ထဲမှာဆွဲနွေပုံရပါတယ်။အဲ့ဒီအခြေအနေကနေကြော်ပြီးတော့ရှေ့ဆက်ဖို့ကြိုးစားတာမတွေ့ရပါဘူး။သူ့ရဲ့အမကန်ထောက်ခံသူတွေကိုမဆုံးရှုံးဖို့တေချာအောင်လှုပ်ချင်နေတာဖြစ်ပါတယ်
။သမ္မတ ထရမ့်ကသူနောက်ထပ်ပြန်ရွေးခံဖို့အတွက်အခုအချိန်ထိအထမမြောက်သေးတဲ့နယ်စပ်တိုင်းကာရေးနီးလန်းကအဓိကကျတယ်လို့ယုံကြည်နေတာဖြစ်ပါတယ်။2020သမ္မတရွေးကောက်ပွဲမဲဆွယ်စည်းရုံးရေးတွေနီးကပ်လာတာနဲ့အမျှဒီမိုကရက်တီအပါအဝင်သမ္မတအရွေးခံမှုစိုင်းပင်းနေသူတွေကဒေါ်နယ်ထရမ့်နိုင်ငံရေးအရအောင်ပွဲမခံနိုင်အောင်အတူတူစိတ်ပိုင်းဖြတ်ထားပုံရပါတယ်ရှင်
။ဒေါက်ခင်ဆိုဝင်းပြောပြပေးခဲ့တာပါ။ဒီကနေ့ကြာတာပြည်ညနေပိုင်းထွေသတင်းလွှာတွေကတော့ဒီလောက်ပါပဲရှင်။နောက်ထပ်2နာရီကြာမှထုတ်လွှင့်မယ်။ည9နာရီအစီအစဉ်တွေမှာတော့အပတ်စဉ်ကဏ္ဍတွေကိုစောင့်မျှော်နားဆင်ကြပါအောင်ရှင်။အခုအစီအစဉ်တွေအဆုံးသတ်ခင်မှာသတင်းကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါရှင
်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ဗန်နာရီ3စီးနဲ့ပတ်သက်လို့သဘောထားကိုလွန်နေတာတွေကိုတိုက်ခတ်ဒီမိုကရက်ပါတီကလွတ်တော်ခေါင်းဆောင်တွေနဲ့နောက်ထပ်တွဲဆုံဆွေးနွေးမှုတွေမပြေမလည်ဖြစ်ခဲ့ပြီးနောက်ဒီနေ့မှာတော့မက္ဆီကိုနိုင်ငံနယ်စပ်ကိုသွားဖို့စီစဉ်ထားပါတယ်။မနေ့ကဒီမိုကရက်ခေါင်းဆောင်တွေနဲ့တွေ့ရမှာတော့အချိန်ပြည့်အောင်တက်တက်တာဖြစ်တဲ့ကြောင်းသမ္မတထရမ့်ကပြောခဲ့တယ်လို့ထက်လွတ်တော်ကဒီမိုကရက်လူနည်းစုခေါင်းဆောင်ချက်ရှူမာကတော့သမ္မတရဲ့အပြုမူဟာစိတ်တူစိတ်ကောက်တဲ့သူတူနဲ့တူတဲ့ကြောင်းပြောဆိုခဲ့ပါ2016အမေရိကန်သမ္မတရွေးကောက်ပွဲကိုရုရှားကဂျောင်းဝင်နောက်ရှက်မှုရှိရှိစုံစမ်းမှုတွေကိုကြီးကြပ်ရတဲ့ဒုတိယရှင်နေချုပ်ရော့ရော့ဇစ်စတိုင်ယာရုကနှုတ်ထွက်ဖို့ပြင်ဆင်နေပါပြီ။ရှင်နေချုပ်သည်စတင်တာဝန်ထမ်းဆောင်ပြီးဆိုတာနဲ့ဒုတိယရှင်နေချုပ်ယာရုကထွက်မှာလည်းဖြစ်ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်ကင်းရှင်းရေးကိစ္စအမေရိကန်နဲ့ဆွေးနွေးမှုတွေရှစ်ဆက်မတိုးနိုင်ပဲဖြစ်နေတဲ့ပေါ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ကစိတ်ပူနေတဲ့အကြောင်းတရုတ်ဆိုရပိုင်သတင်းတွေကဖော်ပြနေပါတယ်။မြောက်ကိုရီးယားနဲ့အမေရိကန်ဆွေးရလို့ကြဆက်ဆံရေးတိုးတက်အောင်ဆောင်ဖို့သူ့ဘက်ကတနိဋ္ဌန်ချထားတဲ့အကြောင်းလဲမြောက်ကိုရီးယားခေါင်းဆောင်ကတရုတ်သမ္မတရှီချင်းဖင်ကိုပြောကြားခဲ့တယ်လို့လည်းသတင်းတွေကဖော်ပြနေကြတာပါ။ရခိုင်ပြည်နယ်မှာလက်နက်ကန်ပြည်ခတ်တွေကြီးထွားလာနေတဲ့အပေါ်စိုးရိမ်တဲ့အကြောင်းနဲ့အမြန်ဆုံးရပ်တန့်မှုဥရောပသမ္မတ EU ကဒီနေ့ပဲတိုက်တွန်းလိုက်ပါတယ်။ရတပ်ဖွဲ့ဝင်တချို့သိဆုံးခဲ့တဲ့ရခိုင်လက်နက်ကန်တပ်ဖွဲ့ A ရဲ့စီးနင်းတက်ခတ်မှုကိုရှုတ်ချတဲ့အကြောင်းလဲမြန်မာနိုင်ငံဆိုင်ရာ EU ဖွဲ့ဝင်တန်ယုံအကြီးအကဲတွေနဲ့ EU တန်ကိုယ်စားလှယ်ဖွဲ့လို့ရဲ့ပူးတွဲကြေညာချက်မှာဖော်ပြထားတာပါ။စီးရီးတင်မာမှုတွေကြုံနေရတဲ့ရခိုင်ပြည်နယ်မှာသက်ဆိုင်သူတွေအားလုံးကထင်းထင်းသင်းသင်းဆောင်ရွက်ကြဖို့နဲ့နိုင်ငံတကာလူသားချင်းစာနာထောက်ထားမှုဥပဒေတွေနဲ့အညီအရသားတွေကိုအကာအကွယ်ပေးဖို့လည်း EU ကထုတ်ပြန်လိုက်တဲ့ကြေညာချက်မှာတိုက်တွန်းထားပါတယ
်။တရင်ချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးခဲ့တာဖြစ်ပါတယ်။ဒီညနေအစီအစဉ်ထုတ်လို့ရမှုကကိုရနိုင်ဖြစ်ပြီးအသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Joe Gill ဖြစ်ပါတယ်။အခုကျမတို့အသံလွှင့်နေတဲ့ Radio အစီအစဉ် PP ချင်းမှာပဲ Asia Set 7 Juru ကနေထုတ်လင်းပေးမယ်။ VOA နိုင်စဉ် TV အစီအစဉ်တွေကိုကြည့်ရှုနားဆင်နိုင်ပါတယ်။ VOA ကိုအပင်းနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်ရှင်။သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ကျမများသစင်အောင်ပါ။
This program has come to you from the Voice of America, Washington.
From Washington.